မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျယ်လီနာဂျိုလီရဲ့မြန်မာနိုင်ငံခရီးစဉ်ကြောင့်ပရိပခ္ခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာစစ်ကြောင့်အကြမ်းဖက်ခံရတဲ့အမျိုးသမီးတွေရဲ့အခြေအနေတွေလူမျိုးရေးခွဲခြားမှုကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေတွေကိုနိုင်ငံတကာကပို့ပြီးသိလာလိမ့်မယ်လို့မျှော်လင့်ကြောင်းလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ကချင်နဲ့ရခိုင်ဒေသကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုဖို့အတွက်အစီအစဉ်ရှိသလိုလူထုအခြေပြုအဖွဲ့အစည်းတွေနဲ့လည်းဂျိုလီကတွေ့ဆုံဖို့ရှိပါတယ်မအင်ဂျင်နိုင်ကအကြောင်းအဆောင်ကိုဆက်လက်ပြောပြမှာဖြစ်ပါတယ်ရှင
်လေးရကြခီးစဉ်ဖြင့်မြန်မာနိုင်ငံကိုရောက်ရှိနေတဲ့နာမည်ကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာနိုင်ငံတကာကဒုက္ခသည်အရေးအပါအဝင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမျိုးသမီးတွေအရေးကဘာတိအောင်လှုပ်ရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရခေါင်းဆောင်တွေကိုမေးခွန်းထုတ်သွားမှာဖြစ်တယ်လို့နယူးယောက်အခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ Angelina Jolie is not like most movie stars. She has traveled the world and been a very effective campaigner for human rights and
Angelina Jolie ဟာတခြား Hollywood ကနာမည်ကျော်ရုပ်ရှင်မင်းသားမင်းသမီးတွေနဲ့မတူပါဘူး။နိုင်ငံတကာကိုခီးလက်လဲပြီးတော့လူအခွင့်အရေးကိစ္စအထူးသဖြင့်ဒုက္ခသည်တွေရဲ့အခွင့်အရေးအတွက်အကျိုးရှိရှိထိရောက်အောင်ဆောင်ရွက်နေတာပါ။ဒီမြန်မာခီးစဉ်ကိုလည်းသူအသေးချာစီစဉ်ထားတာပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကို Jolie အနေနဲ့လိမ္မာပန်းနတ်စွာမေးခွန်းထုတ်မှဖြစ်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေနိုင်ငံရေးအကျဉ်းသားအရေးအတွက်တိုးလာတာလေအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေရဲ့ဒုက္ခသည်စခန်းတွေညဉ့်ညံ့ရေးသဘောတူညီချက်မရနိုင်သေးတာဆရာတွေဟာရွေးကောက်ပွဲမတိုင်ခင်မှာဖြစ်နေတဲ့အခြေအနေပါမြန်မာနိုင်ငံကိုရောက်နေတဲ့အင်ဂျလနာဂျိုလီရဲ့စကားတွေနဲ့ခြေလှမ်းတိုင်းကိုကမ္ဘာသတင်းမီဒီယာတွေကစောင့်ကြည့်နေတဲ့အခုလိုအချိန်မှာဒီအခြေအနေတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုအစိုးရအနေနဲ့မဖြစ်မနေတုံ့ပြန်ဖြေဆိုရမှာဖြစ်ပါတယ်
UNHCR ရဲ့အထူးတန်တမန်အနေနဲ့လာတဲ့သူ့ရဲ့ခီးစဉ်တွင်ရခိုင်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတချို့တွားရောက်ကြည့်ရှုပြီးဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေနဲ့မျှော်လင့်ချက်တွေကိုမေးမြန်းနားထောင်မှုရှိတယ်လို့မနေ့ကထုတ်ပြန်တဲ့အင်ဂျလီနာဂျူလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အမျိုးသမီးအဖွဲ့တွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်အင်ဂျလီနာဂျိုလီရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေကိုကဘာကပိုးပြီးသိရှိနားလည်လာဖို့မျှော်လင့်ကြောင်းသူနဲ့တွေ့ဆုံဖို့ဖိတ်ကြားခံထားရတဲ့ Women Peace Network Oregon ရဲ့ညွှန်ကြားရေးမှူးမတ်ဝေဝေနုက VOA ကိုပြောပါတယ်
ဒီလာချင်းအဖြစ်ဒီ attention ပေါ့နော်ကျော်ရလို့ရေကောက်ပွဲရှိရဒီမှာဒါမဲ့လက်ပတနာရလက်အများကြီးရှိနေရမြို့မီကျန်ဖက်ခံရမှုတွေဟိုခွဲခြားမှုတွေတမျိုးတွေလည်းရှိနေတဲ့အခါကျတော့မြန်မာပြည်အပေါ်မှာ attention အရန်ကိုများသွားမယ်ပေါ့နော်ဒီခိုင်ပြည်ဘက်သွားတဲ့ခါကျရင်ဒီကိုရင်ကိုကြမြင်သွားပြီဆိုလို့ရှိရင်ပို့ပြီးတော့ဒီအတွက်လည်းသူ့အနေနဲ့တစုံတရာတော့ဟို message ပေးနိုင်တယ်ကျော်ရဆိုရအောင်ပေးနိုင်တယ်ဆိုလို့ရှိရင်ဒါအရန်ကောင်းတယ်ပေါ့နော
်အလားတူအင်ဂျလီနာဂျိုလီအနေနဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခြင်းအပြင်စစ်ကြောင့်ကချင်အမျိုးသမီးတွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုတွေဒုက္ခအခြေအနေတွေကိုနိုင်ငံတကာသိအောင်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့မြင်ကြောင်းကချင်ငြိမ်းချမ်းရေးကွန်ရက်ရဲ့ညှိနှိုင်းရေးမှူးခွန်ကြာက VOE ကိုပြောပါတယ
်။ဒီအခုချိန်မှာကချင်ပြည်သားကိုလည်းဒီကြောက်ရောက်လာမယ်ဆိုတော့ကျမတို့အနေနဲ့အင်တာမန့်အန်တာရလို့ရှင်။ဒါမှကြည့်ကြတော့ကျမတို့ဒီဒုက္ခတွေခံနေချိန်မှာဒီဒုက္ခတွေများဟာနိုင်ငံတကာဆန့်ကျင်ဆန့်ကျင်နဲ့လုံးဝမကိုက်ညီတဲ့နဲ့ဒုက္ခဆင်းရဲခံနေရတယ်ပေါ့။သူချင်းမင်းအမျိုးသမီးများဟာဒီဒီစကလာအတွင်းအချင်းချင်းဒီလုံခဲ့တဲ့ရင်းကျစ်ကျော်ကလာအတွင်းမှာအနိုင်ကျင့်ချင်းခံရတယ်ပေါ့ခံရပြီးသားဖြစ်နေရှင့်မြန်မာတက်မတော်ရဲ့လက်ချက်ကြောင့်ပေါ့နော်အဲ့တော့ဒီအချိန်လေးမှာအန်ဂျလီနာဂျူလီရောက်လာချင်အားဖြင့်အနည်းဆုံးမြန်မာရဲ့ကိစ္စကိုပို့ပြီးတော့မှနိုင်ငံတကာသိရှိအောင်ဆောင်ဆောင်ပေးနိုင်မယ်လို့ယူဆရရှင
့်မနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့အန်ဂျလီနာဂျူလီဟာနေပြည်တော်မှာတမလဦးသိန်းစိန်အပါအဝင်တီထောင်စုလွှတ်တော်နိုင်ကသူရဥရွှေမန်းနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ခီးစဉ်အတွင်းအတိုက်ခံခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိတယ်လို့မြန်မာအမှုပညာရှင်တချို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။2012ခုနှစ်ကအင်ဂျလီနာဂျိုလီဟာ UNHCR ရဲ့အထူးတန်တမန်အနေနဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးတဲ့နောက်မြန်မာအရေးကိုစတင်ဆောင်ရွက်လာတာဖြစ်ပါတယ်ရှင်။